ဖားခံကျွန်းနယ်အင်းမြတာရွာကြီးရွာဦးစုကမနမောမှာပြီးခဲ့တဲ့တရင်ကုန်နေ့ညနေ3နာရီခန့်မြေစာပုံကြိုကျပြီးရေလှိုင်းရိုက်တာကြောင့်လူ40လောက်ကျင်းအောင်ရေကန်အတွင်းမှာမျောပါပျောက်ဆုံးခဲ့တာပါ။အင်္ဂါနေ့ကတော့ဒေဆုံးသူတွေရဲ့အလောင်း25လောင်းကိုရှာဖွေတွေ့ရှိခဲ့ပြီးအဲ့ဒီနေ့မှာ7လောင်းထပ်မံတွေ့ရှိတဲ့အကြောင်းအခင်းဖြစ်ပေါ်တဲ့နေရာကိုရောက်နေသူတယောက်က VOA ကိုပြောပြပါတယ်။
ဒီနေ့ကအနောက်ထပ်အလောင်း၈လောင်းထပ်တွေ့တယ်။ဒါဆိုရင်မနေ့က25လောင်းနဲ့ပေါင်းလိုက်ရင်33လောင်းရှိဒီနေ့ပြေးထားပါတော့။အနောက်ဘက်ဟိုဆက်ဆံနေသေးတယ်။ဒါတော့ဆိုတော့ဒီဖက်ကန်တမျိုးလုံးကလူမှုကေဆယ်အတင်းတွေပေါ့နော်။အဲ3ရက်စတိုက်ရှိပြီသူတို့စူးစမ်းရေးရှာဖွေလုပ်ဝင်ကြပါတော့။ဒါတော့ဆိုတော့33လောင်းတော့တွေ့ထားပြီပေါ့။တချို့ဟိုအလောင်းမတွေ့သေးတဲ့အလောင်းပိုင်ရှင်ရဲ့လက်ဆောင်နေရာရှိရပါတော့
။အလားတူဖက်ကန်ပြုနေကဂူကြီးကေဆယ်ရေးဖွဲ့ဝင်တယောက်ကလည်းပြောင်းဆုံးနေသူတွေရှိနေသေးတဲ့အတွက်ရှာဖွေကယ်ဆယ်ရေးတွေဆက်လုပ်နေတဲ့အခြေအနေကိုအခုလိုပြောပြပါရစေ
။နေ့ရက်25လောက်ဒီနေ့ရက်7လောက်ကျတော့30လောက်ပေါ့။နှစ်နာရီလောက်ကြာကြဲကျွန်တော်တို့7လောက်မြောက်တွေ့ပြီးခုတော့ပေါ်လာခြင်းရှိသူကျွန်တော်တို့စောင့်နေတော့မှာ။ဆက်တဲ့ဆိုရင်ကတော့36ဦးပေါ့
။36ယောက်ကပြောင်းဆုံးနေတဲ့အကြောင်းသတင်းပို့တဲ့ဆင်းသာဖြစ်ပြီးဆင်းပေးသွင်းသူမရှိဘဲပြောင်းဆုံးနေသူတွေလည်းရှိနေတာကြောင့်ပြောင်းဆုံးသူရေအတွက်ဟာ40ကျော်နိုင်တယ်လို့ဒေသခံတွေကပြောပါတယ်။ဖားကံမျိုးတွေကကြောက်စိမ်မော်ရီမှာမြေပြိုတဲ့အတွက်ဒေဆုံးမှုတွေမကြကနာဖြစ်ပေါ်လေရှိပါတယ်။2015ခုနှစ်နိုဝင်ဘာလကနေဒီကနေ့အထိအနည်းဆုံး18ကြိမ်ဖြစ်ပေါ်ခဲ့ပြီးစီးရင်ကောက်ယူရရှိတဲ့ဒေဆုံးသူစုစုပေါင်း990ကျော်ရှိပြီဖြစ်ပါတယ်။အဆိုးဆုံးမြေပြိုမှုကတော့2020ခုနှစ်ဇွန်လနေ့မှာဖြစ်ပေါ်ခဲ့တဲ့ဝေခါမော်ပြိုကျမှုပါ။အဲ့ဒီဖြစ်စဉ်မှာဒေဆုံးသူ192ယောက်ရှာဖွေတွေ့ရှိခဲ့ပြီးပျောက်ဆုံးသူ19ဦးရှိခဲ့ပါတယ်။ဖားကန်ဒေသမှာအခုလိုလူတွေတည်ဆုံးရတာဟာအစိုးရဆက်ဆက်သားမကကချင်လက်နက်ကင်အဖွဲ့နဲ့ကုမ္ပဏီကြီးတွေကတာဝန်ယူမှုတာဝန်ခံမှုမရှိဘဲကြောက်စိမ့်တူးပေါ်တာကြောင့်ဖြစ်တဲ့အကြောင်းကချင်လူထုအခြေပြုအဖွဲ့16ဖွဲ့ပါဝင်တဲ့ကချင် National Forum ကထောက်ပြထားပါတယ်။ဒီလိုဖြစ်စိုးတွေထပ်မံမကြုံတွေ့စေဖို့အတွက်ကြောက်စိမ့်တူးပေါ်တာနဲ့စီမံခန့်ခွဲတာတွေကိုစနစ်တကျလှုံ့ဆော်ဖို့လိုတဲ့အကြောင်းလဲကချင် National Forum ကတိုက်တွန်းထားပါတယ်ခင်ဗျာ။